Ukraine မြို့တော် Kiev ရဲ့အပြင်ဘက်မှာဒီနေ့ပဲရဲဟဲရင်ပြတ်ကျခဲ့တာကြောင့်လူ18ဦးသေဆုံးသွားခဲ့တာမှာ Ukraine ပြည်ထောင်စုဝန်ကြီး Denny Manastarsky ပါဝင်ဝန်ကြီးဌာနကအရာရှိတော်တော်များများသေဆုံးတဲ့ထဲပါသွားတယ်လို့ဆိုပါတယ်။ရဲဟဲရင်ဟာ Kiev မြို့ရဲ့စင်ကြေဖုံးအရက်မှာရှိတဲ့ Nuclear Range ကျောင်းနီးမှာပြတ်ကျခဲ့တာကြောင့်ကလေးငယ်2ဦးလည်းသေဆုံးသွားခဲ့ရတယ်လို့ Ukraine ရဲအရာရှိချုပ် Iho Kliman ကပြောပါတယ်။ဝင်ကြီးကိုတည်ဆောင်လာတဲ့ရဟတ်ရင်ဘာကြောင့်ပြတ်သွားသလဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဥရောပကောင်စီဥက္ကဋ္ဌ Charles Michael ကလည်းအခုလိုရဟတ်ရင်ပြတ်ပြီးလူတွေသေချာရတဲ့အထိအတွက်ဖြစ်တဲ့အတွက် Ukraine ပြည်သူတွေထံဝန်ထမ်းစကားပြောခဲ့ပြီးတဲ့နောက်ဝင်ကြီး Manastarsky ဟာ EU ရဲ့မိတ်ဆွေကောင်းတစ်ယောက်လည်းဖြစ်တယ်လို့ပြောခဲ့ပါတယ်။ဒီတော့အတွင်း Ukraine ကိုပို့ပြီးခင်မိတဲ့လက်နက်တွေထောက်ပံ့ပေးနိုင်ရေးအတွက် American နဲ့မဟာမိတ်တွေကစီစဉ်နေကြတာမှာ Germany နိုင်ငံ Ramstein လေတဲ့အခြေစိုက်စခန်းမှာစီဝေးပဲကျင်းပပြီးရင်ပေါက်ကြာနေလောက်မှာကူညီပေးမဲ့လက်နက်အသစ်တွေနဲ့စစ်တပ်နဲ့ကိစ္စတွေကိုကြီးညာလိုက်နိုင်မယ်လို့ဆိုပါတယ်။ American ကာကွယ်ဝန်ကြီး Lloyd Austin ဦးဆောင်ကျင်းပမဲ့ဒီစီဝေးဘက်ကို NATO အဖွဲ့အတွင်းမှုချုပ် Jens Stoltenberg နဲ့ Ukraine ကာကွယ်ဝန်ကြီး Oleksiy Reznikov တို့လည်းတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ။